မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေအဆုံးသတ်ဖို့အလားအလာရှိနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေက VOA ကိုပြောကြားပါတယ်။သတင်းကြော်ကြော်လာရင်ကျောင်းတွေပြန်ဖွင့်ဖို့အတွက်အသက်12နှစ်အရွယ်ကျောင်းသားလေးတွေကိုကာကွယ်ဆေးထိုးသွားပေးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မွန်ပြောပြပေးပါဦးဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ခံရသူနဲ့သေဆုံးသူဦးရေဟာကိုဗစ်တတိယလှိုင်းကူးစက်မှုမြင့်တက်ခဲ့ချိန်ဇူလိုင်လတုန်းကလောက်အခုမများတော့ဘူးလို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကကိုဗစ်တတိယလှိုင်းအဆုံးသတ်တော့မယ့်အနေအထားလို့ VOA ကိုအခုလိုပြောပါတယ်
။ပိုစစ်ရင်တော့ပိုတွေ့ရမှာနော်။ဒါတခုကောင်းတဲ့ချက်ကပိုစစ်ပင်မဲ့လည်းပိုမတွေ့ဘူးပေါ့နော်။ကျွန်တော်တို့လည်းဒါကရင်တော့တန်းနေတာပေါ့။တတိယလှိုင်းကတော့ဒီအဆုံးသတ်နေတဲ့သဘောတော့ရှိတာပေါ့ဗျာ။ဒါပေမဲ့ဒီကာယောဂါတခုဆိုတော့ဘယ်တော့မှ short တော့မရဘူးပေါ့။ကာယောဂါရင်းနဲ့မတူတာသူ့မှာလက္ခဏာမပြတဲ့သူတွေရတဲ့ယောဂါဖြစ်နေတော့လေ။သူကနည်းနည်းတော့တွေ့ရခက်တာပေါ့။ပုံမှန်အပြင်တော့ဒီကာယောဂါတခုရဲ့ဒီအကျမ်းမြင်ပေါ့နော်။ဒီ line တစ် line ပြီးဆုံးနေဆိုတော့သူရဲ့ယောဂါပြုရက်ကနှဆကိုပိုးတွေ့ရှိရဲ့လူအစ်စ်မတွေ့တော့ဘူးဆိုရင်ဒီကာယောဂါတခုကအဆုံးသက်လေးရှိတယ်ဆိုပြီးတော့ဒါတော့ကာယောဂါရဲ့ဒီ principle ရရှိတယ်ပေါ့နော်။ဒီလုပ်ငန်းတွေပြန်စနိုင်ဖို့ဆိုတဲ့အနေအထားကိုပဲတော့တတ်မှန်တာပေါ့။အဲ့ဒါကြောင့်ဒီ900ခိုင်နှုန်းနဲ့ပဲဒါကမ္ဘာ့ကျန်းမာရေးအဖွဲ့ကတတ်မှတ်ထားတာပေါ့နော်။ပိုတွေ့ရခိုင်နှုန်းဒီတိုင်းစစ်တိုင်းစစ်တယ်ဘယ်လိုစစ်တဲ့ပမာဏအတူတူလောက်ရှိနေတဲ့အချိန်မှာဒါခိုင်နှုန်းတွေတဖြည်းဖြည်းကျပြီး900ခိုင်နှုန်းအောက်ကိုရောက်လာရင်တော့ကလုပ်ငန်းတွေတဖြည်းဖြည်းနဲ့ပြန်စားလို့ရတယ်ပေါ့။
ကျမ၏ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရဓာခွဲနမူနာစစ်ဆေးသူနဲ့အတီးပြုလူနာရှာခိုင်နှုန်းအခုရက်ပိုင်းတွေအတွင်းမှာ800ခိုင်နှုန်းဝင်းကျင်မှာရှိတာတွေ့ရပါတယ်။ကယောဂါဖြစ်ပွားမှုထိန်းချုပ်နိုင်ဖို့အတွက်အဓိကကျတဲ့အထက်မှာယောဂါကာကွယ်ဆေးထိုးနိုင်ဖို့လည်းပါဝင်နေပြီးတော့နိုင်ငံတွင်းမှာကာကွယ်ဆေးအပြည့်အဝထိုးပြီးသူဦးရေက 3.4 တန်းရှိထားပြီးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးတွေကိုဦးစားပေးအုပ်စုအလိုက်ထိုးနှံပေးနေပြီးအောက်တိုဘာလကုန်ပိုင်းသတင်းချုပ်ပိတ်ရက်တွေပြီးရင်တော့အခုနှစ် 2021-2022 ပညာသင်နှစ်အတွက်ကျောင်းအပ်ထားတဲ့အသက်12နှစ်နဲ့အထက်18နှစ်အထိကျောင်းသားတွေကိုကာကွယ်ဆေးထိုးပေးမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။လာမယ့်သတင်းပတ်အောက်တိုဘာ12ရက်နေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကျောင်းသားလူငယ်တွေကိုထိုးနှံပေးနိုင်ဖို့အတွက်ရည်မှန်းထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပြပါတယ်
။ကျွန်တော်တို့ကတော့18နှစ်အထက်ပေါ့နော်18နှစ်အထက်ကျောင်းသားလူငယ်တွေဦးစားပေးပြီးထိုးမှာပေါ့နော်။ Sinovac ပဲထိုးမှာကြ။ဟုတ်ဒီ Sinovac ကတော့နိုင်ငံတော်ဝင်များမှာထိုးပြီးသွားပြီပေါ့နော်။တရုတ်ပြည်ဆိုရင်ဒီ Sinovac ကို approval ရဖို့သူက3နှစ်ကနေ18နှစ်အထိသူက approval ရဖို့ဒီကလေးပေါင်းပေါ့နော်ခုနပြောတဲ့အဲ63တန်းတော့သူကထိုးလာပြီဆိုတော့အဲ့လိုမျိုးပေါ့နော်သူရဲ့ဒီ vaccine ရဲ့ efficacy ခုတည်းကြီးလို့မျိုး safety လည်းကြည့်ရပါပေါ့နော
်ကာယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုတွေပါဝင်သူတိုင်းအပြည့်အဝထိုးနိုင်ဖို့အရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့ Covishield COVID ကာကွယ်ဆေးတစ်သန်းကိုဒီလထဲမှာပဲအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပို့ဖို့ရှိတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံကအိန္ဒိယနိုင်ငံကနေ Covishield COVID ကာကွယ်ဆေးတန်း30ဝယ်ယူထားတာဖြစ်ပါတယ်